ကြံခန့်သာလို့မာပါရဲ့လာတူတော်မောင်ပြီးကြတဲ့ရက်သင်္ကန်းကျုံမြို့နယ်တဲကတမိုင်းဝင်ရှေးဟောင်းဖျားတဆုကိုသွားပြီးဖူးမြော်ဖြစ်တယ်ဒါပေမဲ့လို့ငါတူရဲ့ဖျားဖူးလို့ရတဲ့ကုသိုလ်ကနည်းနည်းမထော်မနှမ်းတွေတွေ့ရပြီးအကုသိုလ်ဖြစ်ရတာကများများမို့စိတ်ချမ်းသာရမရခဲ့ပါဘူးအထူးသဖြင့်ဖျားကိုဗန်းပြပြီးစီးပွားရှာနေတဲ့သူတို့ချို့နဲ့ဂောပကအဖွဲ့ရဲ့လုံပုံလုံကြီးတွေကိုဘဝင်ကြဖြစ်မိတာပါဖျားပေါ်မတက်ခင်ဖနက်ချုပ်ပြီးဖနက်အရမဲ့ကောင်တာမှာနဲ့တရင်အရင်ဘလောက်စပိန်ကစီအရင်ဘလောက်ဆိုပြီးစိုင်းမုတ်ထောင်ထားတာတွေ့ရပါတယ်ငါတို့ဘိုးလုံးကအဘတို့ဖျားဖူးလာရင်ဖနက်အပ်တဲ့ကောင်တာမှာဖနက်အပ်ပြီးစေတနာရှိသလောက်လှူငွေထည့်ခဲ့ကြတာကြီးပါပဲအခုလိုမျိုးစီးပွားရေးဆက်ဆံတရင်အရင်ဘလောက်နှစ်ရင်အရင်ဘလောက်ဆိုပြီးအရေးအတွက်နဲ့ပတ်စံမကောက်ခဲ့ကြပါဘူးကန်ထရိုက်စနစ်ရဲ့အကျိုးဆက်တွေဖြစ်ပါလိမ့်မယ်ငါတို့နောက်တစ်ခုကဖျားဝင်းထဲမှာအေယာမတ်နတ်နန်းကြီးတွေကိုတိစောက်ထားပြီးအုံးပွဲငပြောပွဲတွေကိုစီးပွားရေးဆက်ဆံရောင်းစားနေကြတာပါနှစ်ကိုးခွေတဲ့ဒလီစရိုက်ဟာဖျားဟောင်းနဲ့တိုက်ရိုက်ဆန့်ကျင်နေပြီးဖျားဝင်းအတွင်းမှာနတ်နန်းတွေတိဆောက်လို့အုံမွေငပြောပွဲတွေရောင်းစားနေကြတာဟာဖျားကိုကြောင်ကြကြစော်ကားနေတာလို့စိတ်ထဲမှာခံစားမိစေပါတယ်။ဒီလောကကန္နာလမ်းမှာရှိတဲ့ဘိုးတထောင်ဖျားမှာလည်းဒီထက်ဆိုးတဲ့အနေအထားတစ်ခုကြုံတွေ့ခဲ့ရပါသေးတယ်။အခုလိုပဲဖျားဝင်းအတွင်းမှာဈေးဆိုင်ကြီးဒီဇိုင်ဖွင့်ထားပြီးအဲ့ဒီဆိုင်မှာနတ်ရုပ်တွေအဆောင်အဖွဲတွေအစီမံနဲ့ပြည့်လုပ်ထားတဲ့လဲဆွဲတွေလက်ကောက်တွေကိုရောင်းချနေကြတာပါ။ဒါအပြင်နိုင်ငံသားငွေတွေကိုလည်းလဲလေပေးနေတာကိုတွေ့ရပြီးပြည်တွင်းပြည်ပဈေးဝယ်သူတွေနဲ့ဖျားပေါ်မှာရုံရင်းဆန်ခတ်ဖြစ်နေတာကိုတွေ့ခဲ့ရပါတယ်ဒီလိုတရားမဝင်ငွေလဲလေပေးနေတာတွေဖျားဟောင်းနဲ့တိုက်ရိုက်ဆန့်ကျင်တဲ့အင်းအိုင်ခလက်စီးဝါးတွေအစီမံတွေနဲ့နတ်ရုပ်တွေကိုစီးဝါးဖြစ်လာပြီးရောင်းချနေကြတာဟာထေရဝါဒဗုဒ္ဓဘာသာကိုအခြားဘာသာဝင်တွေနဲ့နိုင်ငံသားတွေအထင်မြင်လွဲမအောင်ပြုလုပ်နေတယ်လို့ဖြစ်နေပါတယ်ဒါဂောဘကအဖွဲ့မှာတိုက်ရိုက်တာဝန်ရှိပါတယ်ဖျားဟာစီးဝါးရှာဖို့အတွက်အတုံးချခံပစ္စည်းတစ်ခုမဟုတ်ပါဘူးဒါကိုတိတိနဲ့ဖျားဘောဘကအဖွဲ့ကခွင့်ပြုထားတာထူးဆန်းလွန်းနေပါတယ်ငါတူကန်ထရိုက်စနစ်နဲ့အလှူခံနေတာရွှေသင်္ကန်းတွေရောင်းချနေတာဆိုင်ငန်းတွေဖွင့်ခွင့်ပေးထားတာနတ်တင်မှုအတွက်အုံပွဲငပြောပွဲတွေကိုရောင်းချနေကြတာဖျားကိုဗန်းပြပြီးစီးပွားရေးလုပ်ငန်းလုပ်ကိုင်နေကြတာနဲ့အတူတူပါပဲအဲ့ဒီကန်ထရိုက်စနစ်တွေကြောင့်မတမာမှုတွေဖြစ်ပေါ်လာပြီးဘောဘကအဖွဲ့တို့နာမည်ပြတ်ကျရတာဖြစ်ပါတယ်ရခင်ကရွှေတကုံစည်တီတော်ကြီးရဲ့ရန်မုံငွေဟာ58ဘီလီယံနဲ့အမေရိကန်ဒေါ်လာ148သိန်းရှိခဲ့ရတာကနေအစိုးရသက်ပြောင်းလဲပြီးဂောဘကအဖွဲ့ပြောင်းလဲခန့်အပ်ခဲ့ရမှာတော့ငွေကျပ်2ဘီလီယံကျော်နဲ့အမေရိကန်ဒေါ်လာ3သိန်းကျော်တိုးတက်ကောက်ခံရရှိခဲ့ပါတယ်ဒီလိုပဲတိုက်ထီယိုးဇေဒီယိုရဲ့ရန်မုံငွေဟာနှစ်စဉ် 1.6 ဘီလီယံလောက်ရရှိနေရကနေအစိုးရသက်လက်ထက်ဂောဘကအဖွဲ့ကိုပြောင်းလဲခန့်အပ်ခဲ့ရမှာ 5.18 ဘီလီယံအထိတိုးတက်ကောက်ခံရရှိခဲ့ပါတယ်နာမည်ကြီးဇေဒီယိုတို့ချို့မှာလဲဖျားဘောဘကအဖွဲ့တွေရဲ့မတမာမှုတွေပေါ်ပေါက်လာပြီးအေးအေးယူဖယ်ရှားထောင်ချခံခဲ့ရတဲ့လူတွေလည်းရှိလာခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမင်းဝင်ပေါ်တော်မူဖျားကဖျားပိုင်ငွေတွေကိုဘောဘကဥက္ကဋ္ဌဟောင်းကအလွဲသုံးစားလုပ်ခဲ့တဲ့အတွက်အမှုဖွင့်အေးအေးယူခံခဲ့ရပါတယ်။2015ခုနှစ်နိုဝင်ဘာလကလည်းဘိုးတော်ဆေတီတော်ရဲ့ဘောဘကအဖွဲ့ဝင်တယောက်ကငွေကျပ်3,900ကျော်အလွဲသုံးစားပြုမှုနဲ့အေးအေးယူထောင်ချခံခဲ့ရပါတယ်။2017-2018ဖျားဘူးရသည့်အတွင်းအလောင်းတော်ကတ္တပဖရာဂောဘကအဖွဲ့ဟာအလူငွေကျပ်3,000နီးပါးကိုအလွဲသုံးစားပြုလုပ်ခဲ့တယ်ဆိုပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ထံကိုဒေသခံတွေကတိုင်ကြားခဲ့တာလည်းရှိပါတယ်။ဒီလိုပဲဆွေဆက်တော်ဖရာနဲ့ပတ်သက်ပြီးတိုင်းအစိုးရကလုံပိုင်ငွင်ကိုအလွဲသုံးစားလုပ်တယ်လို့ပြည်တော်စုလွှတ်တော်မှာတင်ပြခဲ့တဲ့ဖြစ်ရလဲ2019ခုနှစ်မေလကဖြစ်ပေါ်ခဲ့ပါသေးတယ်။2018ဇွန်လကလည်းဖေဒဂွန်ဂောဘကအဖွဲ့ကိုမလျော်ဩဇာအသုံးပြုလို့ဆိုပြီးဆိုင်ငန်းပိုင်ရှင်တွေကလွတ်တော်အမတ်ကိုတိုင်ကြားခဲ့တဲ့ဖြစ်ရလဲဖြစ်ပေါ်ခဲ့ပါသေးတယ်။တကူကြီးဖရာဆယ်စုခန့်ကဂောဘကအဖွဲ့တွေကိုစီးမင်းစည်းကမ်းတွေနဲ့မကိုက်ညီတာကြောင့်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုတိုင်ကြားမှုတွေရှိနေတဲ့အကြောင်းအဲ့ဒီဌာနရဲ့အမြဲတမ်းအတွင်းဝင်တယောက်ပြောကြားခဲ့မှုတာနားထောင်လိုက်ရပါသေးတယ်။ဖရာဗန္နာတော်ထင်းတာဝန်ထမ်းဆောင်ရတဲ့သူတွေကိုဖရာဂောဘကလို့ခေါ်ကြပါတယ်။ဖရာဂောဘကတာဝန်ထမ်းဆောင်ရတဲ့သူတွေဟာအများကယုံကြည်လေးစားရပြီးဘာသာသာသနာကိုသရတရားကောင်းကောင်းနဲ့ဆောင်ရွက်နိုင်သူတွေဖြစ်ဖို့အင်မတန်အရေးကြီးပါတယ်ဒီလိုမှမဟုတ်ပါပဲဖျားကိုဗန်းပြပြီးစီးပွားရှာနေတဲ့သူတွေဖြစ်နေရင်ကိုကိုယ်တိုင်လည်းဘဝကူးကောင်းနိုင်မှာမဟုတ်တလို့ကိုယ့်ဘာသာကိုအခြားဘာသာဝင်တွေနဲ့နိုင်ငံခြားသားတွေအထင်သေးရှုံးချတာနဲ့ကြုံရလာနိုင်မှာကြောင့်အကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပါရစေမင်းလည်းအားရင်ငါသည်စာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာသောမင်းရဲ့အဖစန်နီဦး